ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမလဲဆိုတာကိုကုလသမဂ္ဂဘက်ကစဉ်းစားဆုံးဖြတ်ဖို့ရှိနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကြေညာရာစတီဗင်ဒူဇရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်
As I told James, we've received two letters with contradictory, to put it simply,
မြန်မာဆရာနာတိတ်မှုကိုကုလသမဂ္ဂဘက်ကအရင်ယူဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကသူဟာကုလသမဂ္ဂရဲ့မြန်မာကိုယ်စားလှယ်အဖြစ်ဆက်လက်တည်ရှိနေကြောင်းမတ်လတရနေ့ရက်စွဲနဲ့ကုလသမဂ္ဂထံတင်ပြထားတာပါစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကလည်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်လက်ရှိဒုတိယအမြဲတမ်းကိုယ်စားလှယ်အဖြစ်တာဝန်ယူနေသူဦးတင်မောင်နိုင်ကိုခန့်အပ်ကြောင်းနဲ့ကုလသမဂ္ဂဘက်ကသုံးသပ်ပေးဖို့မတ်လ၂ရက်နေ့ရက်စွဲနဲ့ကုလသမဂ္ဂထံကိုစတင်ထားတာပါဒီစာနှစ်ဆောင်ကိုကုလသမဂ္ဂဘက်ကလက်ခံရရှိထားပြီးနိုင်ငံတွေရဲ့ကိုယ်စားလှယ်တွေခန့်ထားရုံနဲ့သက်ဆိုင်တဲ့ကုလသမဂ္ဂအထွေထွေညီလာခံ Credentials Committee ကအမြန်ဆုံးသုံးသပ်ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါမလာတရနေ့တနင်္လာနေ့တုန်းကတော့ကုလသမဂ္ဂဆရာအမေရိကန်သက်အမတ်ကြီးကရောကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကရောဥကျော်မိုးထွန်းဟာမြန်မာသက်အမတ်ကြီးအဖြစ်ဆက်လက်ရှိနေကြောင်းပြောဆိုခဲ့တာဖြစ်ပါတယ်